ရခိုင်ပြည်နယ်ဘူးဒီတော်မြို့နယ်ထဲမှာစစ်တပ်ရင်းတွေကကျပ်ငွေ32ဘီလီယံတန်ဖိုးရှိတဲ့စိတ်ကြွဆေးပြားပေါင်း16သိန်းကိုဖမ်းမိခဲ့တယ်လို့ဒေသတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ကုန်တင်ကားနဲ့တည်ဆောင်လာတဲ့ဒီစိတ်ကြွဆေးပြားတွေကိုပြည်နယ်အိတ်တွေနဲ့ထည့်ထားတာဖြစ်ပြီးဘူးဒီတော်မြို့နယ်6မှန်ရဲကင်းကရှာဖွေဖမ်းဆီးမိတာပါ။ဒီစိတ်ကြဆေးတွေကိုရခိုင်ပြည်နယ်ဘူးဒီတော်ကနေ16မှန်လောက်ဝေးတဲ့မောင်တော်ကိုပို့ပြီးအဲ့ဒီကမှတဆင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ပဲတင်ပို့တာဖြစ်နိုင်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်ဦးကပြောပါတယ်။အဲ့ဒီလမ်းကြောင်းဟာမူရဲ့ဆေးဝါးမှောင်ခိုလမ်းကြောင်းတစ်ခုဖြစ်နေပြီးဒီနေရာမှာတရားဥပဒေစိုးမိုးမှုမရှိတဲ့အတွက်ရှိအောင်လုပ်ဖို့လိုအပ်တယ်လို့ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဒေသမှာရှိတဲ့ဘူးဒီတော်မောင်တော်ဒေသတွေမှာဒီလအတွင်းစိတ်ကြွဆေးအမြောက်များဖမ်းဆီးရမည်နေတာဖြစ်ပါတယ်။